ဒီရိုက်တာတင်းတော့2ယောက်အမှုကိစ္စကလမ်းဆုံးသွားပြီလားဥပဒေကြောင့်ရဘယ်လိုအခွင့်အလမ်းတွေကျန်နေသေးလဲဆိုတော့ပြောပြပြပေါ့ဗ
ျဟုတ်ကဲ့လမ်းကတော့လုံးဝမဆုံးသေးပါဘူးဥပဒေကြောင့်ရဆက်ပြီးတော့လုံနိုင်တာတွေသူတို့အတွက်ကြံပါသေးတယ်ဆိုတော့သူတို့နှစ်ဦးလွတ်မြောက်ရေးကမျှော်လင့်ချက်တွေရှိနေတော့မဲ့လို့ပြောရပါပါဒီအခြေအနေနဲ့ပတ်သက်ပြီးတော့လုပ်ငန်းစဉ်တွေကိုအတိအကျကြပိုသိနိုင်လို့ AHRC လို့ခေါ်တဲ့အာရှလူခွင့်ကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံရှင်းနေဦးမင်းလွင်ဦးကိုကျွန်တော်ဆက်တဲ့မင်းမြတ်ထားရှိပါတယ်အဲ့တော့ तू ကခုလိုစပြောပါလေခင်ဗျာ
ကျွန်တော်တရားရုံးရဲ့ယူကံပတ်လည်ခံရပြီဆိုရင်တော့ကျွန်တော်တို့သတ်မှတ်ထားတဲ့ယူကံရဲ့အတွင်းမှာပဲတရားရုံးချုပ်ကိုဆက်လက်ပြီးတော့ဒုတိယယူကံပေါ့နော်ဆက်လက်တင်သွင်းနိုင်ပါတယ်မိတုကူရာရေအယူကံကရေးရရေတရားရုံးကလက်ခံတင်မတင်ကြားနာရရေဆိုရှင်တော့၃-၅လောက်တော့ကြောက်မယ်အဲ့တော့တရားရုံးချုပ်ကနေပြီးတော့လက်ခံကြားနာဖို့အတွက်ဆုံးချလိုက်တယ်ဆိုလို့ရှိရင်အပြီးသားလျှောက်လိုက်တဲ့ပြီးဖို့ရှိတယ်အပြည့်အစုံလျှောက်လိုက်တဲ့ပြီးပြီဆိုလို့ရှိရင်တရားရုံးချုပ်ရဲ့အမိန့်ချမှတ်မှာပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့ကျွန်တော်ထင်ပါတယ်အဲ့ဒါကတော့လေးလလောက်တော့အချိန်ယူရလိမ့်မယ်အဲ့ဒါကြီးအားလုံးပြီးပြီးသွားတော့မှတောင်းတန်လျှော့တာလည်းတည်တည်ဖြစ်မယ်လွတ်လိုက်တာလည်းတည်တည်ဖြစ်မယ်နော်အောက်ရုံးရဲ့ဆုံးဖြတ်ချက်တွေမှားလို့တရားရုံးချုပ်ကဒီတက်မှတ်ပြီးတယ်ဆိုလို့ရှိရင်တော့လွတ်တော့မှာပေါ့ဗျာအဲ့မမဟုတ်ခင်တော့နိုင်ငံတော်သဗ္ဗရာစီကိုအတနာခံတာတင်နိုင်တယ်။နောက်ပြီးတော့တကလူ့ခွင့်ရေးကော်မရှင်ပါလေတရားရုံးတွေကမှာရင်ဆုံးဖြတ်ထားတဲ့အချက်အလက်တွေပါရီကမှာရင်နေပါလေဒေဥ္စာတွေကဥပဒေကိုပေါင်းချုပ်ပြီးတော့တုတ်ကတ်ထားပါလေဒါတွေကိုပြန်လည်ပြီးတော့သိလာပြီးတော့ဒီမှုမှာကိုဝါလုံးနဲ့ကိုကျော်စုံတို့ပြည်ထောင်စုအခွင့်ရဖို့အတွက်ကိုလူ့ခွင့်ရေးကော်မရှင်အနေပြီးတော့ဝင်ရောက်ဆောင်ရွက်ပေးပါလို့လည်းညှိတာရခံနိုင်ပါအဲ့ဒါတော့တရားရုံးချုပ်ရဲ့စစ်ဆေးခြင်းမှုတွေအားလုံးပြီးပြီးသွားတော့မှဒါပုတ်ချုပ်ရေးပိုင်းကနေပြီးတော့ဝင်ရောက်ထုံချနိုင်တဲ့အခြေအထားဖြစ်ပါတယ်အခုချိန်မှာတော့ဒုဥယျာဉ်ကော်မရှင်ကလည်းသူ့ရဲ့ညစာရမ်းမှာကတရားရုံးမှာစစ်ဆေးနေတဲ့ကြီးတဲ့အမှုတွေကိုစစ်ဆေးဆောင်ရွက်ခြင်းမပြုဘူးလက်ခံကြားနာခြင်းမပြုဘူးဆိုပြီးတော့သူတို့ထုတ်ပြန်ထားတာရှိတယ်တုံ့ပြန်သူ့တော်ပဲတရားစီရင်မှန်တိုင်းအုပ်ချုပ်ရေးမှန်တိုင်းဥပဒေပြုရေးမှန်တိုင်းမှန်တိုင်းကြီးတုံ့ပြန်ပြီးကြားပြီးထားတဲ့အတွက်သမရကလည်းမပြည့်ပြတ်သေးတဲ့အိက္ခမှာတော့သူ့အနေနဲ့ဘာမှဝင်ရောက်ဆက်ဖက်နိုင်တဲ့အခြေအနေမရှိဘူးလို့ကျွန်တော်တို့သိရပါတယ
်။ဟုတ်ကဲ့။ဝ
င်ပြီးဘုံချင်းကဥရိကကတ်တတ်ထားတဲ့ခါကျတော့သမရအနေနဲ့ကလည်းတရားရုံးအစဉ်အဆက်ရဲ့ဒီမှာဆောင်ရွက်မှုပြီးပြီးမှသာသူ့အနေနဲ့အမှန်နဲ့မားတယ်ဆိုတာကိုသုံးသပ်ဆုံးဖြတ်ပြီးတော့လူရင်းဆန္ဒကိုပြီးနိုင်တယ်။ဆောင်းနိုင်မျိုးလျှော့ပြီးပြီးတော့လုပ်ပြီးနိုင်တယ်။ဒါကတော့နောက်ဆုံးဆင်ပါ
။ဟုတ်ကဲ့။တရားရုံးချုပ်ကနောက်ဆုံးဆုံးဖြတ်ချက်ချတဲ့အစဉ်အထင်ပေါ့လေဒီနေ့ကနေပြီးတော့အချိန်ဘလောက်လောက်ကြာမယ်လို့ခန့်မှန်းရလဲခင်ဗျာဒက်ရှိဒီမှာဒီကတရားရေးအချိန်ကြီးရအ
ញ្ញံဆုံး၃လဖြစ်နိုင်တယ်ဒါမှမဟုတ်ရင်လည်း၄လဖြစ်သွားနိုင
်ဟုတ်ကဲ့အဲ့ဒီ၄လလောက်ကြာပြီးတဲ့ခါမှာတရားရုံးရဲ့နောက်ဆုံးဆုံးဖြတ်ချက်ကြာပြီးတော့မှသူတို့ကိုစွန့်မပေးဘူးဆိုရင်တော့မှ short ပေးတယ်ဆိုရင်ကောလူခွေကော်မရှင်ကဒီကိစ္စကိုတာဝန်ယူလို့ရလား
တုံ့တက်နိုင်ပါလေဥပမာမဆိုရတော့ဗျာ2009နှစ်ကနေ3နှစ်ကြီး short ပေးလိုက်တဲ့ဆိုရင်တော့မှဒီမျိုးတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကမှားယွင်းနေပါတယ်ဆိုပြီးတော့လူ့ခွင့်ရေးကော်မရှင်ကိုလည်းပြန်ပြနိုင်တယ်သမ္မတရုံးကိုလည်းပြည်ထောင်စုအတနာခံစာတင်သွင်းနိုင်ပါတယ
်ဆိုတော့ရှေ့မှာမျှော်လင့်စရာတွေတော့ပြန်လေးရဆိုသဘောပေါ့လေ
ဟုတ်ပါတယ်ဒီနေ့အကျိုးဆောင်ဦးတန်းတော်အောင်ပြောကြားခြင်းရသလိုရှိရင်တရားရုံးမှာပါလာလိုက်တဲ့ကိစ္စကဘဝလုံးလုံးကိုချုံကုန်လို့ဒီမှာရှိတယ်ဒီဘုံထောက်သားတွေကအီအီလက်သေးကိုကြောင်းသွားနေတဲ့နိုင်ငံလုံးလုံးရေးအတွက်သွင်းကြဖြစ်တဲ့ဘာညာဆိုရဲသုံးသက်ချင်းနဲ့ချထားတယ်ဆိုကျွန်တော်ကြားပြရတယ်။အဲ့ဒါဆိုလို့ရှိရင်တော့ဒါဥရိယီထက်ကျော်လွန်ပြီးတော့သွင်းစိမ့်နဲ့အာရီအကြောက်တရားနဲ့ချမှတ်တဲ့ချမှတ်ချက်တွေဖြစ်နိုင်တယ်လို့ကျွန်တော်တို့သုံးသပ်လို့ရတာပေါ့နော်။ဥရိယောရာဆိုပြီးရှင်းတော့ဒါမျိုးထောက်ပြပြီးတော့လေကျွန်တော်တို့အထက်တရားရုံးနဲ့မှအရင်ပြပြောဆိုနိုင်ပါ
ဟုတ်ကဲ့ခင်ဗျဒီကြာကာလအတွင်းမှာဒီမြန်မာပြည်ဥပဒေတိုင်ဝိုင်းနိုင်ငံတကာဥပဒေတိုင်ဝိုင်းကတော့စူးစမ်းပိုင်ခွင့်ရှိသလားစူးစမ်းပိုင်ခွင့်ရှိရင်ရောထိရောက်မှုတွေရှိလာနိုင်မလို့ထင်လားခင်ဗျအ
ာရှိတာပေါ့ဗျာနိုင်ငံတကာဥပဒေတိုင်ဝိုင်းကလည်းဒီလိုမျိုးဆက်လက်ပြီးတော့ဖိအားပေးနေမယ်ဆိုလို့ရှိရင်တရားရုံးချုပ်မှာကြားနာတဲ့အခါမှာအမှုကိုညံ့တော့လက်ခံနိုင်တဲ့အခြေအနေမျိုးဖြစ်လာနိုင်တယ်တရားရုံးချုပ်ကလည်းဥပဒေနဲ့ညီအမှုကိုမတိမ်ဆောင်နိုင်တဲ့တဲ့တဲ့မကကန်ဆုံးပြနိုင်တဲ့အစဉ်အကြီးဖြစ်လာနိုင်ပါတယ်ဒါတွေကကျွန်တော်တို့နိုင်ငံတကာပြည်အားရောရှိနေတဲ့အတိုင်းဝိုင်းတွေရဲ့ပြည်အားတွေရောအများကြီးလိုတာပေါ့